တနိုင်ငံလုံးအပြည့်ရဲ့ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးပေါ်ထွန်းလာမယ့်ငြိမ်းချမ်းရေးဟာနောက်ပြန်လှည့်စရာမရှိပဲရှစ်ဆက်သွားဖို့ပဲရှိတယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။ဒီနေ့လက်မှတ်ရေးထိုးပွဲမှာမပါဝင်သေးတဲ့အဖွဲ့တွေအနေနဲ့ရှေ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်အောင်လဲဆောင်ရွက်ပေးသွားမယ်လို့ပြောပါတယ်။လက်မှတ်မထိုးနိုင်သေးတဲ့နောက်ထပ်တိုင်းရင်းသားအဖွဲ့တွေပါဝင်လာဖို့အတွက်တမရအနေနဲ့အင်အား၃နီးထက်ညှိနှိုင်းဖြစ်ရှာတဲ့ဤကိုသာတုံးဖို့စီရေးတွေကိုလျှော့ချပေးဖို့ KNU ဥက္ကဋ္ဌစောမူတုစီဖို့ကလည်းတောင်းဆိုထားပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့နေပြည်တော်မှာကျင်းပါတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားမှာတမရဦးသိန်းစိန်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့ဟာအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ခုရလာတဲ့ငြိမ်းချမ်းရေးကိုနောက်ကျောင်းပြန်လဲမှာမဟုတ်ဘူးလို့လည်းသူကခုလိုပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရဲ့ပပိုင်းတာမိုးက MC ကိုဘယ်တော့မှမရေးထုတ်ဆိုတာထက်အောင်းလက်ခံရတဲ့ဘဝပုံစံတွေဘာလို့ဖြစ်ပြီးရောက်ရောက်အကောင့်ထဲပေါ်နိုင်လဲဆိုတော့မှတ်သားပါအခြေခံလို့ MC ရဲ့ဘာရေးထုတ်ပြီးပေါ်ပေါ်လာမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်များရှိလို့ဆက်သွားဖို့ဖြစ်ပါတယ်။နောက်ပြန်လှည့်တာကြောင်းဖြစ်တယ်
။ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတမရဦးသိန်းစိန်ကအခုလိုပြောဆိုခဲ့ပါသေးတယ်
။တပ်ခွဲတွေရှော့ချရဆိုင်နိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာဥပဒေဆောက်တည်ကြီးကြပ်ရေးကောင်စီ GMC ကိုဖွဲ့စည်းပြီးထိန်းသိမ်းလှုပ်ဆောင်ဖို့ဖြစ်ပါတယ်။ပြည်ပကလူတွေကနိုင်ငံတကာအထောက်အကူတွေလူမှုအကျိုးပြုတဲ့ဒီနေ့မှာတို့ဝင်ရောက်လာစို့သူစားပြီးလောက်ဆောင်သွားမှာဖြစ်တာပြီးတော့သူငင်းကြဲဆွေးနွေးမှုပူတက်ပေါ်ပြီး UB DJ စတို့ဖွင့်ပြီးအမျိုးသားပြန်လဲရေးသားစိတ်ရေးကိုဥတည်ထားတဲ့နိုင်ငံရေးဆွေးနွေးပွဲများကိုအပေါင်းထဲပေါ်ပေါ်မှာဖြစ်တယ်
ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌစောမူတူစေဖို့ကခုလှုပ်ဆောင်ခဲ့တာဟာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ရှောက်လန်းရမယ့်ခရီးရှည်တစ်ခုအတွက်ပထမဆုံးခရီးတစ်ခုသာဖြစ်ကြောင်းလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလဲသူကခုလိုတောင်းဆိုလိုက်ပါတယ
်လက်တလောပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများထပ်မံပါဝင်လာရေးလုပ်ငန်းစဉ်တွေပို့ဆောင်ရမှာလဲတမတော်အနေနဲ့အင်အားသုံးတဲ့ဤချက်ဤနိုင်အဖြစ်ရှာတဲ့ဤလမ်းကိုအသုံးပြုဖို့အလေးထားတောင်းဆိုတိုက်တွန်းလိုပါတယ်
။ဒီလက်မှတ်ရေးထိုးပွဲအပေါ်မှာနိုင်ငံရေးလေးလာတုံတက်သူဦးစီသူအောင်မြင့်ကခုလိုတုံတက်ခဲ့ပါတ
ယ်။တကယ်လို့သာသူတို့တွေကဒီသဘောတူညီချက်တွေကိုကောင်းကောင်းမွန်မွန်အကောင့်ထဲပေါ်တယ်ဆိုရင်တော့ဒီ NCA ကိုနောက်ထပ်အခြားဖွဲ့တွေကလည်းလာပြီးတော့မှဆက်ပြီးတော့လက်မှတ်ရေးထိုးကြမှာပေါ့နော်။ကောင်းကောင်းအကောင့်ထဲမပေါ်နိုင်ဘူးပြီးတော့မှနောက်အစိုးရဘက်ကလည်းတိုက်ခိုက်မှုတွေရက်စဲအောင်သူ့အနေနဲ့မလုပ်နိုင်ဘူးဆိုရင်တော့ဒါကောင်းတဲ့ရက်လက်ဟိုရလာမှာမဟုတ
်ဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်တူးကြကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အပေါ်ခုလိုတုံတက်လိုက်ပါတယ
်ဒါပနာမအဆက်ပြေပါပဲလို့ဆိုကျွန်တော်ယူဆတယ်ဒါပဒမချေလာမော်ပြဒါရေးကြည့်တဲ့အဆင့်တစ်ဆင့်ဖြစ်တယ်ပြပြချင်းပေါ့နော
်ဒီလက်မှတ်ရေးထိုးပွဲကိုအစိုးရဘက်ကသမရဦးသိန်းစိန်ဒုတိယသမရတွေဖြစ်ကြတဲ့ဒေါက်တာဆိုင်းမောင်ခန်းနဲ့ဦးညံထွန်းဦးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းဒုကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောအပါအဝင်စုစုပေါင်း၈ဦးပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။တိုင်းရင်းသားတွေဘက်ကတော့ကရင်အမျိုးသားအစည်းအရုံးက KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူဒူစေဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဒုတိယဗိုလ်ချုပ်ကြီးရွက်စစ်ချင်းမျိုးသားတပ်ဦး CNF ကဥက္ကဋ္ဌပူးညံလန်းထံပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဥခွန်မြင့်ထွန်းမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဥက္ကဋ္ဌရဲဘော်တန်ကေရခိုင်အမျိုးသားလွတ်မြောက်ရေးပါတီ ALP ကဥက္ကဋ္ဌဥခိုင်ဆိုးနိုင်အောင်ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ကဗိုလ်ချုပ်ကြီးစောထေးမောင်နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကစစ်ဦးစီးချုပ်ဗိုလ်ချုပ်စောလက်ပွဲတို့တက်ရောက်လက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံတကာအသီးသက်သေတွေအနေနဲ့ကုလသမဂ္ဂဥရောပသမဂ္ဂထိုင်းနိုင်ငံဂျပန်နိုင်ငံတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံမှကိုယ်စားလှယ်တွေတက်ရောက်ပြီးအသီးသက်သေလက်မှတ်ရေးထိုးခဲ့ပါတယ်ပြည်တွင်းအသီးသက်သေတွေအနေနဲ့ကတော့ပြည်တွင်းနိုင်ငံရေးပါတီ62ခုမှကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ် ဒီလက်မှတ်ရေးထိုးပွဲကိုဒေါမ်ဆန်းစုကြည်နဲ့ခွန်ထွန်းဦးတို့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစားဗဟိုအလုံးမှုဆောင်ဦးဝင်းထိန်တက်ရောက်ခဲ့ပါတယ်။အခု NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့ရှိဖွဲ့ဟာအောက်တိုဘာ16နဲ့18ရက်တွေမှာအစိုးရနဲ့စည်ရေးကော်မတီနိုင်ငံရေးကော်မတီများဖွဲ့စည်းရင်အစည်းအဝေးပြုလုပ်သွားမှာဖြစ်တယ်လို့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်။